Welcome to the Voice of America in Burmese.
ဒီမှာမနေ့ကနေရှင်းသောတာရှင်အားလုံးတရားနဲ့မျိုးမျိုးကနေခင်ဝေးကြပါစေ။ Washington မြို့တော် VOA American တန်ကနေ2021 April 18ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းကမီတာ3240နဲ့48လိုင်းလမီတာ190လိုကနေထုတ်လွှင့်ပေးနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ပထမဆုံးသတင်းတွေကိုကိုအောင်မြတ်သူနဲ့အတူပြောပြပေးပါမယ်။ကျွန်မခင်မျိုးတက်ပါ။ဖေဖော်ဝါရီလ1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကနေတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေကိုအခုချိန်ထိဆက်လက်လုပ်ဆောင်နေကြပါ။ဧပြီလ18ရက်မြန်မာနှစ်ဆန်းကျင်းကြီးကမုံကုတ်မြို့မှာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒဏ်ရသူတယောက်အသက်အန္တရာယ်ကနေလွတ်အောင်ပြေးဖို့ကြိုးစားနေချိန်မှာပဲအဖမ်းခံရတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။မုံကုတ်ဆန္ဒပြပွဲအတွင်းတေဆုံးသူတဦးတည်းမနည်းရှိပြီး9ဦးတည်းမနည်းဒဏ်ရာရခဲ့တယ်လို့ဒေတာခံတွေကပြောပါတယ်။မန္တလေးမြို့မှာလည်းဆန္ဒပြသူတွေဟာပြစ်ခတ်ဖြိုခွဲတာကိုခံခဲ့ရပါတယ်။မန္တလေးမှာစနေနေ့ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒထုတ်ပေါ်မှုတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာပါ။ရန်ကုန်မှာတော့နှစ်ဆန်းတဲ့နေ့ကရန်ကင်းမြို့နယ်ကအထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲမှု3ခုဖြစ်ပွားခဲ့ပြီးတေဆွန်ရသူက2ဦးရှိနေတယ်လို့ဒဏ်ရာသူ4ဦးရှိတယ်လို့ရန်ကင်းဒေသခံတွေက VOA ကိုပြောပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်တေဆုံးသူရာနဲ့ချီရှိနေတဲ့ကြားကပဲရန်ကုန်မန္တလေးလိုမြို့ကြီးတွေအပါအဝင်ပြည်နယ်နဲ့တိုင်းတွေကမြို့ရွာအတော်များများမှာနှစ်ဆန်းတည့်နှစ်တည့်ဆူတောင်းပွဲတွေနဲ့အတူပြည်သူတွေဆက်ပြီးဆန္ဒပြနေကြပါတယ်။ဧပြီလ18ရက်မြန်မာနှစ်ဆန်းတည့်နေ့မှာမုံကုတ်မှာ2ဦးတေဆုံးခဲ့ရတဲ့အတွက်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးအခုအချိန်ထိနိုင်ငံတော်ဆန္ဒပြမှုတွေမှာတေဆုံးခဲ့ရသူက930ရှိသွားပြီဖြစ်ပြီးအတိအကျအရေအတွက်ကဒီလည်းများနိုင်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းခံရသူက3000ကျော်ရှိနေတာပါ။အာဏာသိမ်းထားတဲ့စစ်ကောင်စီကမြန်မာနှစ်ဆန်းတည့်နေ့မှာမြန်မာနိုင်ငံအချင်းတောင်အသီးသီးကနေပြန်ပြီးလွှတ်ပေးလိုက်တဲ့အချင်းသား23000ကျော်ထဲမှာစစ်တပ်အာဏာသိမ်းပြီးချိန်နောက်ပိုင်းအဖမ်းဆီးခံရသူတွေပါဝင်လာမတွေ့ရဘူးလို့ AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဧပြီလ18ရက်နေ့အထိအဖမ်းခံရသူစုစုပေါင်း3152ယောက်ရှိနေတာဖြစ်ပြီးအခုလွှတ်ပေးလိုက်တဲ့အချင်းသား13409ယောက်ကစစ်တပ်ကအာဏာမသိမ်းခင်ကအချင်းကျနေသူတွေဖြစ်ကြောင်း AAPP ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုလွှတ်ပေးလိုက်တဲ့အထက်မှာစုံစမ်းသိရှိရသလောက်အာဏာမသိမ်းခင်ကလည်းကပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့နိုင်ငံရေးအချင်းသား9ဦးပါဝင်ပြီးသူတို့ကတော့အင်းစင်အချင်းတောင်နဲ့အိုးဘူအချင်းတောင်တွေမှာထောင်တန်းကြက်ခံနေရတဲ့ဒေါင်းတို့မျိုးဆက်တန်ကြက်အဖွဲ့ဝင်3ဦးနဲ့ပြစ်ဒဏ်ရရှိနေကြတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂအဖွဲ့ချုပ်ဘကတចောင်းသား6ဦးလို့ဖြစ်တယ်လို့လည်းပြောပါတယ်။ဒေါင်းတို့မျိုးဆက်တန်ကြက်အဖွဲ့ကလူငယ်3ယောက်ဖြစ်တဲ့ကိုပိုင်ရဲသူကိုပိုင်ဖြိုးမင်းနဲ့ကိုစရာလွန်းတို့3ဦးဟာမနစ်ကကြံတွင်မှာတန်ကြက်ထိုးခဲ့တဲ့အတွက်ပုံမှန် 905 ကကြီး66ဂါဂျီရိုနဲ့ထောင်တန်းချမှတ်ခံရသူတွေဖြစ်ပါတယ်။အခုလွတ်လာချိန်မှာသူတို့ရဲ့လုပ်ဖို့ကင်တက်တွေဟာဆီယနာရှင်ဆန့်ကျင်ရင်တည်ဆုံရတာအဖမ်းခံရတာနဲ့တရားရင်ဆိုင်နေရတာတွေရှိနေကြောင်းနဲ့သူတို့အနေနဲ့ရှစ်ဆက်ပြီးလောက်အမှားတွေကိုစဉ်းစားနေကြောင်းကိုဇေယျလွင်ကထောင်ကလွတ်လာပြီးထောင်ဘူးဝါရှင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဘာလို
့ဒီလဲ။ဘာလို့ဘယ်လိုလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။ဘာလို့ဒီလဲ။
အာဏာသိမ်းယူပြီးနောက်၁၂ရက်ကြာမှာဖေဖော်ဝါရီ၁၂ရက်ပြည်ထောင်စုနေမှာအကျဉ်းသား23000ကျော်ကိုလူငင်းချမ်းသာခွင့်နဲ့စစ်ကောင်စီကလွှတ်ပေးခဲ့တာဖြစ်ပြီးမတ်လ29ရက်စစ်တပ်ရဲ့တပ်မတော်နဲ့မတိုင်ခင်မှာတော့ဖမ်းထားသူ900လောက်ပြန်ပြီးလွှတ်ပေးခဲ့တာပါ။ဒါပေမဲ့ဆင်အာနာဘိုင်းတွေဟာဆန္ဒပြပြည်သူအများအပြားကိုဆက်လက်ပစ်ခတ်ဖမ်းဆီးနေတာဖြစ်ပြီးအခုနှစ်ဆန်းတည့်နေ့မှာတော့2000ကျော်ထပ်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ ဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မယ်လို့ထိုင်းနိုင်ငံရဲ့ဌာနကစနေနေ့မှာပြောပါတယ်။မြန်မာနိုင်ငံကမင်းအွန်လိုင်းပါဝင်ခေါင်းဆောင်အများအပြားအစည်းအဝေးတက်ရောက်မယ်အကြောင်းအတည်ပြုထားပါတယ်လို့ထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရတန်နီဆန်ဂရက်ကသတင်းတောက်တစီပေးပို့တဲ့ message ထဲမှာရေးသားထားပါတယ်။ဒါနဲ့ပတ်သက်ပြီးတရားအတည်ပြုဖို့စစ်ကောင်စီပြောခွင့်ရကို Reuters သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။မြန်မာအရေးအထူးကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမှာပါ။ဒါဟာ February 1ရက်နေ့စစ်တပ်အာဏာသိမ်းယူပြီးကတည်းကဆိုရင်စစ်ကောင်စီခေါင်းဆောင်ရဲ့ပထမဆုံးဖြေပခီးစဉ်ဖြစ်တယ်လို့ဖြေပခေါင်းဆောင်တွေနဲ့ပထမဆုံးချိန်လူကိုယ်တိုင်ပြစ်ဆုံးတက်ရောက်တဲ့အစည်းအဝေးပွဲလည်းဖြစ်ပါလိမ့်မယ်။ဒီထိပ်သီးအစည်းအဝေးပွဲကိုတက်ရောက်ဖို့အတွက်အာဆီယံအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ကြားသင့်ဘူးလို့တောက်ကြံနေမှာပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးနဲ့ပြောခွင့်ရဒေါက်တာဆာဆာကသူ့ရဲ့ Facebook မှာရေးသားထားပါတယ်။လူသက်ခေါင်းဆောင်ကိုဒီလိုဖိတ်ကြားတာဟာထိပ်သီးအစည်းအဝေးအတွက်ရှက်ဖွယ်လိလိဖြစ်ုံသာမကမြန်မာလူထုကိုစော်ကားမှုကြီးဖြစ်ယူဆရမှာဖြစ်တယ်လို့လည်းဒေါက်တာဆာဆာကရေးသားထားပါတယ်။အာဆီယံဖွဲ့ကတော့အာဏာသိမ်းစစ်ကောင်စီနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကြားစစ်စစ်ညှိနှိုင်းရေးဖြစ်လာဖို့ပထမခြေလှမ်းဖြစ်နေမြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းနဲ့စတင်ကောင်းမလားဆိုတာကိုစဉ်းစားတုံ့တက်နေပါတယ်။မြန်မာနိုင်ငံမှာလူငယ်တွေဆေးရထက်ထက်တန်တန်ပြောဆိုနေကြတဲ့ Federal Army ကပြည်ထောင်စုတပ်မတော်ကိုစနစ်တကျဖွဲ့စည်းနိုင်ဖို့ဆိုရင်အချိန်နည်းငယ်ယူရလိမ့်ဦးမယ်လို့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထင်လွင်အောင်ကစနေနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေနဲ့ဦးထင်လင်းအောင်တို့အွန်လိုင်းကနေတဆင့်ပြုလုပ်တဲ့အစည်းအဝေးပွဲမှာဦးထင်လင်းအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အခုအစိုးရလည်းဖြစ်လာပြီဆိုတဲ့အခါကျတော့အစိုးရရဲ့အင်္ဂါရတစ်ခုဖြစ်တဲ့ကမ္ဘာတော်ဖွဲ့စည်းဖို့ဆိုတဲ့ဟာမျိုးပါလာတာပေါ့။အဲ့တော့အဲ့ဒီဟာကိုဖွဲ့စည်းပြီးတော့ကမ္ဘာတော်ကိုရှိပါတယ်။ကမ္ဘာတော်ဆိုတာဖွဲ့စည်းခင်မှာလောလောဆယ်မှာတော့ကျွန်တော်က PDF ဆိုတဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတာကိုအဲတုံးချပြီးတော့ကျွန်တော်တို့ကအဲ့ဒီကာကွယ်ရေးအဖွဲ့ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့တုံ့ပြန်တွန်းလှန်ကာကွယ်သွားဖို့ရှိပါတယ်ဗျ။တကယ်ကိုအခုချိန်မှာလူတို့ကရန်စိတ်ဓာတ်တက်ကြွပြီးတော့support ပေးခြင်းနဲ့ပူပေါင်းပါဝင်ခြင်းနဲ့ဆိုတာတွေလည်းကျွန်တော်တို့အများကြီးကြားရပါတယ်။တက်မတော်တစ်ခုဖွဲ့စည်းဖို့ဆိုတာကတော့တကယ်ကိုစနစ်တကျဖွဲ့စည်းရမယ့်ဖွဲ့စည်းဖြစ်တယ်။ဘယံမတာဖွဲ့စည်းလို့မရဘူးပေါ့နော်။ဒါအချိန်ယူရမယ်။အဲ့လိုအချိန်ယူပြီးတော့ဖွဲ့စည်းမှသာလျှင်ဘီလူကိုကာကွယ်ပေးမယ့် federal တက်မတော်ဖြစ်လာမှာဖြစ်တယ်
။ဒါအပြင်ပြည်ရင်းနဲ့ကဘာတလွန်းမှာရှိနေတဲ့မြန်မာတွေက CRPH ကိုဝိုင်းဝန်းလှူဒန်းတဲ့ရန်ပုံငွေအမေရိကန်ဒေါ်လာ 6.2 တန်းကျော်တဲ့ကတချို့ကိုမြန်မာနိုင်ငံတွင် CDM လှူရှားသူတွေစီကိုပေးပို့ခဲ့ပေမဲ့စစ်ကောင်စီရဲ့ဂျားဖြန့်နှောက်ယှက်မှုကိုခံရကြောင်းလည်းသူကပြောပါတယ်
။ Over 9.2 million ပေါ့နော်ကျွန်တော်တို့ရရှိထားတာရှိပါတယ်။အဲ့ဒီလူငွေတွေကလည်းကျွန်တော်တို့ဒီပြည်သူ့ကုံရီကနေပြီးတော့ဥဆောင်ပြီးတော့ကောက်ခံပေးတာဖြစ်တော့တကြောင်မလို့ပြည်သူ့ကုံရီရဲ့ဘဏ်ထဲကိုအဲ့ဒီငွေတွေအကုန်လုံးရောက်ရှိနေပါပြီ။အဲ့ဒီငွေတွေကအချို့ကိုလည်းကျွန်တော်တို့က CDM လှူရှားတဲ့လူတွေအတွက်ကိုကျွန်တော်တို့နီလန်မျိုးစုံနဲ့ကျွန်တော်တို့ပို့လိုက်တာရှိပါတယ်။ဒါတော့အဲ့ဒီဟာကိုလည်းအနောက်ရှက်မျိုးစုံနဲ့အပေးခံနေရပါတယ်။အခုအကြက်တဲတွေနဲ့တွေ့ကြုံနေရတဲ့ပြည်သူတွေမှာစားရေးဝေးရေးနေပြီးရင်ကျန်းမာရေးအဲ့ဒီအထောက်ပံ့တွေအတွက်ကိုကျွန်တော်တို့အနေနဲ့ပေးပို့ခြင်းပေမဲ့ဒီစစ်တပ်ကနေပြီးတော့နီလန်မျိုးစုံနဲ့အဲကျွန်တော်တို့နောက်ဆက်ပေးနေတာတွေရှိပါတယ်ဗျ
။တနင်္ဂနွေကြော်ကြတဲ့ online ဆွေးနွေးပွဲမှာအမေရိကန်နိုင်ငံအပြင်ကနေဒါ၊အီတလီနဲ့မြန်မာနိုင်ငံတွင်းကတချို့လဲတက်ရောက်တာတွေ့ရပြီးဧပြီလ16ရက်နေ့မှာအသစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ရှေ့ဆက်ပြီးလှုပ်ဆောင်သွားမဲ့လုပ်ငန်းတွေမှာဘလို့စိန်ခေါ်မှုတွေရှိမယ်ပြပရောက်မြန်မာနိုင်ငံသားတွေဘက်ကဘလို့အကူအညီတွေပေးနိုင်လဲဆိုတာတွေကိုပါမင်းမြန်ဆွေးနွေးခဲ့ကြပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 MHz ဒိုင်းလိုမီတာ40 kHz 9.3 MHz ဒိုင်းလိုမီတာ51 kHz 98.5 MHz နဲ့ဒိုင်းလိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOE American တန်ကတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့ဝင်တွေရဲ့မကြသေးခင်ကပြစ်ခတ်မှုတွေအတွက်တာဝန်ခံမှုရှိဖို့နဲ့ပြည်ရင်ပြောင်းလဲရေးအတွက်မ Minnesota, Chicago, and Portland, Murray, Bowen, Nanga, Nanga, Mujito, Romyama, Sanabia, Donso, Nijabare, Pierre, the Ningriniga, Tennessee, African American, Twenty Raiku, Jega, Pekamuja, Tisongare, Poma, Minnesota, Pine, Brooklyn, Sandama, Shida, Yes, Kama, Kanga, Sanabia, Muri, Selep, Bobonimare, Mipa, my Yenizin, Raiku, Tanana, Pekere, Yea, she moved me, Ken Potago, Tutinian, Jemishibe, Lutake Mune, Chada Riniga, Yontogare. Agusanapia Bori Pobonire, Minnesota Bine, Brooklyn Senda, Bigger Nika, Jega Pansis in Tisongare, Lume Muda, Job Fight Tisongare, and Lamagama Shibare. Bigger Laga, a Tessatone, US, Spain, and Watu, Jega Picamujo, Tisongare, Chicago, Mue, and now Melbe Panjamale, Sanabia do Yabomiazo, Tautaniga, Suvi Sanabia Jabare, Oregon Bine, Portland Mumaro, Yene and Yinko Pijin, Picanalu, Tisongwadu. One entertainment at Sanapia Agani, yet an assault with a brain body who Piacida, Missouri Tipuagare Rule, Didagan Reniga Popjavare, Portland Mue Yetapuegaro, Sanapia Buerigani, Yoin Sanga Ascendi Yogera, Naya Twin, Tonging Sigare Rule, Drento Pianavare. Even a nuclear ye, Nanganaga, the boarding in Japan, Yashinamu, Suninia Murima, Tuta Muri Shinijo, even Tita Nina Muga Sinima Pulebare. ဆက်ဆိုင်သူတွေအကြားနားလည်မှုတည်တည်တည်စောင်းနိုင်မှုများပါတယ်အားလုံးကြားမှတူညီတဲ့ရည်မှန်းချက်အတွက်ပုံသဘောတူညီချက်ရှိနေကြပါပြီလို့ ออสเตรเลียနိုင်ငံဗီယက်နမ်မြို့မှာဆွေးနွေးမှုတွေစတင်ခဲ့တာဖြစ်ပါတယ်ဆွေးနွေးမှုမှာပါဝင်ခဲ့တဲ့တရုတ်ကိုယ်စားလှယ်ကတော့2005သဘောတူညီချက်ကိုပြန်လည်အကောင်အထည်ပေါ်နိုင်အောင်တက်ဆိုင်ရနိုင်ငံတွေကအရှိန်မြှင့်ဆောင်ရွက်မှုတွေရှိနေကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေမှာအမေရိကန်ကအီရန်ပေါ်တန်ခတ်မှုရုပ်သိမ်းရေးနဲ့အီရန်ကလည်းစာချုပ်ပသဘောတူညီချက်တွေကိုလိုက်နာဖို့ကိစ္စ ဒီနေ့ကျွန်တော်တို့ပြန်တဲ့အနေနဲ့အရင်ဆုံးကတည်းက၃၀ပုံမြင့်တဲ့ယူနီယန်တပ်ဆင်ထုတ်လုပ်မဲ့အစီအစဉ်ကိုကြီးညာခဲ့တာဖြစ်ပါတယ်။နျူကလ িয়ার ဆက်ရုံတက်ခိုက်ခံရမှုတော့ကာလကြာရှည်ရန်သူဖြစ်တဲ့အစ်စရီးနိုင်ငံရဲ့လက်ချက်ဖြစ်ပြီးရန်နိုင်ငံကဆွတ်ဆွဲထားတာပါ။ဗီယက်နမ်မျိုးမှာဆွေးနွေးနေကြမှာပဲနျူကလ িয়ার ဆက်ရုံတက်ခိုက်မှုကျူးလွန်သူဖြစ်အသက်
ရှိုးဝတ်တရင်ချက်လက်တွေကိုရယူဖို့ကြိုးစားခဲ့လို့ယူကရိန်းတန်တမန်တူကိုရုရှားနိုင်ငံကဆွတ်ဆွဲလိုက်ပြီးအပီ၂၂မှတ်တိုင်ပြီးနိုင်ငံကထွက်ခွာသွားဖို့အမိန့်ထုတ်လိုက်ပါတယ်။နှစ်နိုင်ငံနယ်စပ်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာရုရှားရဲ့လုပ်ရဲ့ပေါ်ယူကရိန်းဘက်ကလည်းပြန်လည်တုတ်ပြန်ခဲ့တာပါ။ရုရှားထောက်လှမ်ရေးFSB ကတော့ ဆွဆွန်နျုတ်ကိုရုရှားနိုင်ငံရဲ့ညီအစ်ကိုခွန်ဆက်နနိုင်အတွင်ထွက်ခွာသွားဖို့အမိန့်ပေးတာပြီးယူကရိန်းဘက်ကလည်းကီယက်မြို့တော်မှာရှိတဲ့ရုရှားတပ်မတော်တယောက်ကိုခွန်ဆက်နနိုင်အတွင်ထွက်ခွာသွားဖို့ပြည်နယ်နံပေးလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကတော့ဆွဆွန်နျုတ်ကိုနိုင်ရင်တော်တော်ကြာကြာဖမ်းဆီးထိန်းသိမ်းခဲ့ပြီးနောက်စိန့်ပီတာစဘတ်မြို့ကကောင်စစ်ဝင်ရုံးက
Malay, Russia Lula the Quetra the Marine, Ukraine Tapo Nature, Pripika Jow, Nanang, Jimamuri, Chitwalani Bare. Ukraine Tamara, Volodymyr Zelensky Garo, Yenye to a Swinibu Tautani Gabe, Russia Sua go Titan Navare. Kopekayoga Jow, Gabatawan Tisonu, Tonan Yoshi Pichau, American Biranzu, Johakan Takadua, Topangere, Chelariga, Popjavare, Sunini Sova and Topangere, Kingan Eya, Tisonu, Tonan the Town Chosen Shu Shini Babi. Kayoga Tepe Kaba, one Kakwezi, Tore, a season is starting in Jimabe, Kabani Adoro, Myama, Tisomuri, Tulani Bare, Kawezi Tolu, Tigan and the Lang and Pete, Enian and Amaro, Longer and Salina in Twin, Kusatu, Luna, Nathan Tonjo, Sanjin, Kusaka, Losaniga, the Intopiangare.
Cases Sade Unis Hazar, say Burkit Chobis Hazaroga.
Enian and Amar, Longer and Salina in Twin, Coronavirus Kusatu, Poman, the Tongu Ron Giovanni, Nathan Lidon in Nidalabare. Yoga Gusamu Noa, Nestle and Ontama Shinibi, a chini alone solar job, so yavare. Jilly Muroma, Oxygen, Reverend Sivia, Kutazi, Pelacoma Vilo, New Delhi မြို့တော်ဝန်ကြီးချုပ် Aben Kijawe ကပြောတော့တာပါ American နိုင်ငံမှာလည်းလူသန်းပေါင်းများစွာကိုကာကွယ်ဆေးထိုးပေးနေပေမဲ့ရောဂါကူးစက်မှုကကမ္ဘာမှာအများဆုံးဖြစ်နေပါတယ် John Hawkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်တွေအရတကမ္ဘာလုံးကူးစက်သူသန်းပေါင်း140မှာ American က 37.5 သန်းရှိပြီးအိန္ဒိယက 14.5 သန်းနဲ့ဒုတိယအများဆုံးဘရာဇီးလ်က 73.8 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်ကနေဒါနိုင်ငံရဲ့အကြီးဆုံးပြည်နယ်ကြီးဖြစ်တဲ့ Ontario ပြည်နယ်မှာလည်းကူးစက်မှုတွေမြင့်တက်လာတာကြောင့် viral ကူးစက်သူတွေကိုနေအိမ်ကအပြင်မသွားဖို့ကန့်သတ်ချက်ကိုအရင်တုန်းကသတင်းလေးပတ်သတ်မှတ်ထားရကောင်နဲ့အခုကသတင်း6ပတ်ကြီးတိုးမြင့်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့ကမ္ဘာတဝန်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအပတ်စဉ်ကူးစက်မှုနှုန်းက20လောက်တိုးလာတာတွေ့ရပြီးဒါဟာကပ်ရောဂါကာလရှောက်တွေ့ရတဲ့နေရာမှာအမြင့်ဆုံးဖြစ်ကြောင်းလဲတောက်ကြနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာသတင်းတွေကိုဒေါက်ကင်မြူသက်နဲ့ကျွန်တော်အောင်မြတ်သူကတင်ပြပေးခဲ့တာပါ VOA American တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မနေ့နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ
်စင်တောဝဲမေပါအာဆီယံအရှေ့တောင်အရှာနိုင်ငံများအပြင်နေနဲ့မြန်မာနိုင်ငံဆိုင်ရာရေးပေါ်ထိပ်သီးအစည်းအဝေးမတိုင်ခင်မြန်မာပြည်သူတွေဆန္ဒကိုကိုစားပြုပြီးမကြာခင်ကဖွဲ့လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG နဲ့တိုင်ပင်ဆွေးနွေးဖို့လိုတယ်လို့ဒီအစိုးရအဖွဲ့ဝင်တူကတိုက်တွန်းလိုက်ပါတယ်အာဆီယံရေးပေါ်ထိပ်သီးအစည်းအဝေးကျင်းပမယ့်အချိန်မှာပဲကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာလဲဒေတာတွေရောက်ရှိနေခြင်းဖြစ်တာကြောင့်အာဆီယံအနေနဲ့မြမရေးမှာထိရောက်အောင်ဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးဆွေးနွေးပွဲမှာဒုနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဦးမိုးစောဦးကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌရုံးအဖွဲ့မှဖြစ်နေရောငြိမ်းချမ်းရေးကော်မရှင်အကြံပေးအဖြစ်နဲ့ပါတာဝန်ယူခဲ့ဘူးတဲ့ဦးမိုးစောဦးကိုမေးထားပါတယ်။ဟုတ်ကဲ့ဦးမိုးစောဦးခင်ဗျာခုအာဆီယံဆမ်မစ်ထိပ်သီးအစည်းအဝေးရဲ့ထူးခြားမှုကိုစရှင်းပြပေးပါလား
။နိုင်ငံတကာလည်းအာဆီယံကိုဒီပေါ်မှာပြည်ကစားနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့နေရာမှာအရေးကြီးတဲ့အဖွဲ့အစည်းတစ်ခုပေါ့လေ။ဘာဖြစ်လို့လဲဆိုတော့တို့ကဒီဒေသတွင်း regional အဖွဲ့အစည်းတစ်ခုဖြစ်တဲ့တကြောင်ဒီအဖွဲ့အစည်းအနေနဲ့ချင်းကပ်တာပို့ပြီးတော့အကျိုးရှိမှထိရောက်မယ်။ဒီပြဿနာကိုဖြေလည်အောင်ပေါ့နော်။ဂျာဝင်စစ်စစ်ညှိနှိုင်းပေးနိုင်မယ်လို့ဒါနိုင်ငံတကာလည်းယူဆထားတယ်ပေါ့နော်။အဲ့တော့ပြီးခဲ့တဲ့ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုပဲကြည့်ကြည့်ဒီနိုင်ငံကြီးတွေကလည်းဒါဆိုလို့သဘောထားတွေပဲကြည်ကြည်ဒီအာဆီယံကနေပြီးတော့မတစုံတရာပေါ့ဒီဗမာပြည်ချင်းနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့တို့မျှော်လင့်ထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အာဆီယံကအခုလိုဒီထူးထူးခြားခြားထိပ်သီးအဆင့်ထိခေါ်ရတယ်ထင်တယ
်ဒီဗမာပြည်ကိုလောလောဆယ်တို့လို့ရှိရင်အမှန်တော့တို့အတိမတ်ဒီစစ်ကောင်စီတို့ပေါ့လေအတိမတ်ပြူထားတာတော့မရှိသေးဘူးဒါပေမဲ့တစ်ချိန်တည်းမှာလည်းဗမာပြည်ရဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကိုအာဆီယံအနေနဲ့ကတော့ဒီစစ်ကောင်စီနဲ့ engage တော့လုပ်ရမယ်လို့တို့ယူဆထားပုံရတယ
်ဟုတ်ကဲ့ဒီထိပ်သီးအစည်းအဝေးမှာပဲနောက်ရောဘလို့ဒီထူးခြားထိရောက်နိုင်မှုရှိတာတွေ့တာပါလေ
ဟိုထရီတင်းမှုရဲ့ဟိုအထူးတန်နမပေါ့လေ Miss Christine Sharanabak နာကလည်းဒီ ASEAN နိုင်ငံခေါင်းဆောင်တွေနဲ့တွေ့နေတယ်ပေါ့လေဒီ24ရက်နေ့မှာလုပ်မဲ့ပွဲရောက်ကြသူလည်းတက်မယ်လို့ထင်တယ်အဲ့တော့ဒါကတော့တကူသမဂ္ဂနဲ့ ASEAN နဲ့ပူးပေါင်းပြီးတော့ကြိုးစားတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တစ်ချိန်တည်းမှာဒီထိပ်သီးဆွေးနွေးပွဲအတွက်စိုးရိမ်မှုရောရှိနေသေးလား
ဒီစစ်ကောင်စီကိုအတိအမှတ်ပြုသလိုမျိုးပုံစံမျိုးမဖြစ်ဖို့တော့သိရေးကြီးတယ်လို့ထင်တယ်အဲ့တော့ဒါတော့တော်တော်လေးသတိကြီးကြီးထားပြီးလုပ်ဖို့လိုမယ်သူတို့ကဘယ်လောက်ပဲစူးစမ်းအခုဆိုရင်ကျွန်တော်တို့ချားနေတာကတော့ဒီ humanitarian aid ပေါ့နော်ဒီလူသားချင်းစာနာတွေအထောက်အကူတွေပေးမဲ့ကိစ္စဒါမဲ့လုံးတစ်ခုနေနဲ့ထားပြီးတော့ဒီစစ်ကောင်စီကောင်းဆောင်နေနဲ့ပေးယူလုပ်ဖို့စူးစမ်းနေတယ်ဒါမဲ့ကျွန်တော်ထင်တာကတော့အဲ့ဒါတိတ်ပြီးအလုံးမဖြစ်နိုင်ဘူးဟိုသူတို့ကတော့ဒါပေါ်မှာပြည့်ရဲ့အရေးကိစ္စကိုပေးလေစေချင်တဲ့စေချင်တာရှိတာပေါ့တော့နားလည်ပေးမဲ့လို့လည်းဟိုလုံကြီးကန်ကြီးမှားသွားတယ်ဆိုလို့ရှိရင်တကယ်တမ်းနစ်နာမှာတော့ပမာပြပြည်သူလူထုပဲဖြစ်တယ်
ဟုတ်ကဲ့အဲ့ဒီတော့ထိအောင်ဘလူအာဆီယံကိုချန်ပေးကြတယ
်အာဆီယံနေတဲ့ပမာပြကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားမယ်လုပ်မယ်ကြိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ NUG အစိုးရဆိုတာ legitimacy အပြည့်ရှိတဲ့နော်ပြည်လူထုကလည်းထောက်ခံထားတဲ့အစိုးရဖွဲ့ခုဖြစ်တယ်အဲ့တော့ဒီအစိုးရနဲ့မတိုင်ပင်မဲနဲ့မညှိနှိုင်းမဲနဲ့လုပ်တဲ့အလုပ်တွေကလည်းအောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်တော့ပြောချင်တယ်
ဟုတ်ကဲ့အခုလောလောဆယ်မှာရောဒီအာဆီယံအဖွဲ့အနေနဲ့ပေါ့နော်စပြီးတော့ဒီဆက်သွယ်မှုတွေလုပ်လာတာတွေတွေ့ရလား
အခုလောလောဆယ်ကတော့ကျွန်တော်တို့ကြားနေတဲ့တင်းတင်းဟိုတတိနေပဲကြားနေတာပေါ့နော်ကျွန်တော်တို့တီတီဆန်ဆိုင်ပြောဆိုဆက်သွယ်ပြီးတော့ဟိုတရားဝင်အသေးပေးကြောင်းကြားတာတော့ဘာလို့တော့ဘာမှမရှိသေးပါဘူ
းဟုတ်ကဲ့အဲ့ဒီအတွက်ကောကိုယ့်ဘက်ကတောင်းဆိုထားတာရောရှိထားလား
ကျွန်တော်တို့နေတဲ့ဒီကိစ္စကိုဆွေးနွေးနေပါတယ်ဆွေးနွေးပြီးတဲ့အခါကျရင်ဟိုအပြန်ဆုံးပေါ့ကျွန်တော်ဘယ်လိုသဘောထားထုတ်ပြရမလဲ ဟိုဘာတွေလုပ်မလဲဆိုတော့လုပ်ငန်းစီစဉ်နေအခုဟိုအများဆုံးဆွေးနွေးဖို့ရှိပါတယ်ကျွန်တော်လုပ်ဆက်ချက်အလုပ်တွေကိုတစင်းချင်းလုပ်ငန်းဆောင်ရွက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီလိုဆွေးနွေးတဲ့အခါကျရင်အခြေတော်ချဘာသာရပ်ကိုကျွမ်းကျင်သူတူအနေနဲ့ပေါ့နော်အာဆီယံကိုဒီထိရောက်အောင်လှုပ်ရေးပြောနိုင်ဖို့ဘယ်လိုမျိုးဒီဝင်မှာရှင်းကြတ
ယ်ဒီအာဆီယံချာတာထဲမှာရှိတဲ့ principles ကိုဖြည့်ခတ်တယ်မယ်ဆိုလို့ရှိရင်ဒါ summit ခေါ်ရမယ်လို့ပြောတယ်အာဒီကန်တတိမအတိုင်းရေးထားတာရှိတယ်အဲ့တော့နောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဆုံးဖြတ်ချက်ချတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်တို့က consensus ကိုခြေခံပြီးတော့ဒီအများသဘောတူညီမှုကိုခြေခံပြီးတော့ဒါတို့ဆုံးဖြတ်ချက်တွေကိုချတာပေါ့နော်အဲ့နောက်တစ်ခုကတို့ရဲ့အဓိကအရေးကြီးတဲ့အာဆီယံရဲ့ principles ကတနင်္ဂနွေပြည်တွင်းရေးကိုတနင်္ဂနွေနေ့ပြီးတော့မှဝင်ရောက်ဆွတ်ဖက်ခြင်းမပြုပါဘူးဆိုတဲ့ကိစ္စရှိတယ်ဆိုတော့ချိန်နဲ့မှာပဲအာဆီယံချာတာထက်မှာပါတဲ့ဒီ principles ကိုအာဆီယံဖွဲ့ဝင်နိုင်ငံတွေကလိုက်နာရမယ်ဆိုတဲ့သဘောကိုလည်းပြဋ္ဌာန်းထားတာရှိတယ်ပေါ့လေအဲ့တော့ဒီ article 20မှာပဲထပ်ဖော်ပြထားတာပါလို့ဆိုတော့တကယ်လို့ဆုံးဖြတ်ချက်ချတဲ့နေရာမှာ consensus မရဘူးဆိုလို့ရှိရင်တော့အဲ့ဆုံးဖြတ်ချက်ကိုဒီ consensus မဟုတ်ပဲနဲ့ပေါ့နော်ဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဟိုဒါစဉ်းစားလုပ်ကင်လို့ရတယ်ဆိုပြီးတော့ဒါ article 20ရဲ့ဒီ appeal ကကြီးမှာပါတာရှိတယ်အဲ့တော့အဲ့ဒါကိုလည်းအသုံးချလို့ရနိုင်တယ်အဲ့တော့အဲ့ဒီလိုအသုံးချတဲ့နေရာမှာဒီပမာပြည်ကနေစစ်ကောင်စီရဲ့ကိုယ်စားလှယ်ဒီမပါဘဲနဲ့ data ဆုံးဖြတ်လို့ရတယ်လို့ကျွန်တော်တော့နားတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာကျွန်တော်ဝင်းမမ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာ CRPH ကဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရ NUG ပေါ်ပေါက်လာပြီးနောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုအပါအဝင်ကနေဒါ၊နယ်သာလန်နိုင်ငံတွေမှာရှိတဲ့ပြည်ပရောက်မြန်မာတွေကပြည်တွင်းကဒီမိုကရေစီလှုပ်ရှားနေတဲ့ပြည်သူတွေနဲ့သာသာရှိကြောင်းဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိမှာတော့ဝါရှင်တန် DC မေရီလန်းဗာဂျီးနီးယားပြည်နယ်ကမြန်မာနဲ့တိုင်းရင်းသားတွေအပြင်နယူးယောက်မင်နီဆိုတာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေကတိုင်းရင်းသားတွေပါလာရောက်ပြီးအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကူညီသွားမှာဖြစ်ကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်လို့ရတွေကိုစန့်ကျင်ကြောင်းဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကတဦးဖြစ်တဲ့ဦးရင်အေးကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုကိုကိုးစားပြုတဲ့မျိုးသားညီညွတ်ရေးအစိုးရဆိုတာပေါ်လာတယ်ဒီအတွက်ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားတွေလည်းပါတယ်ကျွန်တော်အင်အားစုတွေအားလုံးတရားမဝင်စစ်ကောင်စီရဲ့စစ်တပ်ရုံးရှိမှာကျွန်တော်လာပြီးတော့အစိုးရအစ်စ်ကိုလှည့်လိုက်လဲလဲချိုးဆိုတဲ့ပုံကိုကျင်းပတာဖြစ်ပါတယ်ဒီအစိုးရအစ်စ်ကကျွန်တော်တို့အတွက်နှစ်ပေါင်း80အတွင်းမှာတိုင်းပြည်တကယ်လိုအပ်နေတဲ့အစိုးရအစ်စ်တရားဖြစ်တဲ့ကြောင့်ကျွန်တော်တို့အနေနဲ့သူဝင်လှည့်လဲဆိုချိုးဆိုကြောင်းနဲ့အစိုးရကိုကျွန်တော်တို့အင်အားစုတွေကနိုင်ငံတကာနဲ့အပြည့်အဝထောက်ခံပေးသွားမယ်ကျွန်တော်ကြီးလက်ရှိဖြစ်နေတဲ့ຫນွေဥတော်လိုင်းရဲ့အတွက်ကျွန်တော်တို့အင်အားစုတွေအကုန်လုံးကဒီအစိုးရအစ်စ်နဲ့အတူလက်တွဲပြီးတော့ရှာရနေရတဲ့အဆောက်အုံတိုက်ပွဲဝင်သွားမယ်ဆိုတော့ message ကျွန်တော်တို့လာပေးကြတာဖြစ်ပါခင်ဗျာအခုဆိုရင်ကျွန်တော်တို့ဓမ္မသမိုင်းမှာမရှိခဲ့ဘူးတဲ့သွေးဆွေးညီညွတ်မှုတွေကျွန်တော်ရရှိနေပါတယ်အဓိကပုံရံသူကကျွန်တော်တို့စစ်အာဏာရှင်စနစ်ဖြစ်ပါတယ်ကျွန်တော်တို့စစ်တပ်ရဲ့မတရားအုပ်ဆိုးနှိမ်မှုတွေကိုရုပ်သိမ်းမှုတွေကျွန်တော်နီလန်းပေါင်းစုံနဲ့ကျွန်တော်တို့စွမ်းကုန်တိုက်ပွဲဝင်မှာပြောတယ
်အလားတူမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိမြန်မာနဲ့တိုင်းရင်းသား200ကျော်မြန်မာအရေးနဲ့ပတ်သက်လို့ဆန္ဒပြခဲ့ကြောင်းမသိန်းထီးကပြောပါတယ
်ဘယ်လိုလဲကူညီမတို့ချုပ်ဒီနေ့ဆန္ဒထုတ်ဖော်ပြရတဲ့ဤရဲ့ကြက်ကပေါ့နော်မြန်မာပြည်မှာရှိနေတဲ့ပြည်သူပြည်သားရဲ့အတူတူညီမတို့ဒီပါရောက်ဒီမျိုးမှာရှိတဲ့ပေါ့ဆိုမျိုးတို့မျိုးသားတွေအားလုံးကဒီမှာလူမျိုးတွေကတကယ်တားလည်းရှိနေပါတယ်ပေါ့နော်နောက်တစ်ခုကကြတော့စစ်ဆိုးရနဲ့ပတ်သက်ပြီးတော့ဒီမှာတို့ဒီအပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာအဓိပ္ပာယ်မရှိတဲ့လုပ်ရက်တွေနဲ့မတရားလုပ်နေရတယ်ဒီမှာတို့ကနေပြီးတော့ပြင်းထန်စွာရှုံချပါတယ်မလုပ်တော့ဘူးအတွက်တောင်းဆိုနေတာပေါ့နော်နောက်တစ်ခုကညီမတို့ဒီဟို CRPH အတွက်ကိုညီမတို့ကစပွင်းပေးပြီးတော့ငါတို့ဘက်ကနေပြီးတော့တက်နိုင်သမျှပံ့ပိုးပေးသွားမှာပေါ့နော
်တက္ကသိုလ်အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကလူသားလူလာများတဲ့ War Memorial အဆောက်အုံရှိမှာတိုင်းရင်းသားနဲ့မြန်မာ300ဝန်းကျင်ကဆရာနာရှင်စနစ်အဆုံးသတ်ရေးစန့်ကျင်ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုချမ်းချင်းက VOE ကိုပြောပါတယ
်အစပိုင်းမှာတော့ဗျာကျွန်တော်တို့မနေ့ကအထင်ကြီးရတော့အဓိက CRPH ကိုထောက်ခံနေဆိုတဲ့အတိတ်ပဲပေါ့နော်ဒါပေမဲ့မနေ့ကဒီနေ့ရမှာပဲမျိုးသားညီညွတ်ရေးအစိုးရပေါ်ပေါက်လာတဲ့ခါကျတော့ကျွန်တော်တို့မျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ CRPH ကိုထောက်ခံတဲ့ဒီဖန်ကြီးထားတဲ့ခေါင်းဆောင်တွေလုပ်ဖို့ဆရာလာရှင်ရှင်နေပြုတ်ကြဖို့ဒီတွင်ကကျွန်တော်တို့မျိုးတော်လန်ရေးကရဲဘော်တွေနဲ့တသားလေးရှိတယ်ဆိုရဲအကြောင်းပြသဖို့နဲ့ကျွန်တော်တို့ဒီဒေတာကန်တွေအနေနဲ့ကျွန်တော်တို့မြမအရေးပေါ်မှာပို့ပြီးတော့အာယုံဆိုင်လာဖို့အတွက်ပေါ့အဲ့ဒီရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဆန္ဒပြပွဲကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းຫນွေဥတော်လန်ရေးဆရာနာရှင်စနစ်စန့်ကျင်တဲ့ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုဂျွန်တင်ကပြောပါတယ
်ဒီနေ့ကဒီမှာကိုဗစ်ကအရင်ဖြစ်တဲ့နေ့နဲ့ဖြစ်တယ်ဆိုတော့ကျွန်တော်လူများကြီးနဲ့ပြည်သူလို့ဒါပေမဲ့ကျွန်တော်တိုင်းသားအားလုံးပါပါတယ်အထူးသဖြင့်ဒီတိုင်းသားနဲ့ချင်းတိုင်းသားပေါ့ကျွန်တော်ဒီမှာပြရတယ်သူတို့တွေလည်းကျွန်တော်နဲ့ပြည်သူလို့ကြားတာပါပဲဒ ဒီကကျွန်တော်ဒီနေ့လောက်တာဒီလက်ကလော်လေးဒီဖွဲ့ချလိုက်တဲ့ဒီ NGO ကိုကျွန်တော်ကအပြည့်အဝလက်ခံတဲ့ဆိုတဲ့အကြောင်းဒီရနိုင်ငံဆရာနေတဲ့လက်ကစီမကြည့်ခွနဲ့သူတို့ထောက်ခံမှုပြအောင်နောက်သူတို့ကိုလက်သူတို့ကိုအကူအညီပေးနိုင်အောင်ပေါ့ကျွန်တော်တို့အဒီပါအတွက်ကိုအဓိကနေထားတယ်နောက်ပြီးတော့နေအဒီအစိုးရဟောက်မှာကျွန်တော်တို့အဒီဝါစူပေါင်းဆောင်ရဲ့မှာပေါ့ CDN တို့ဒီညီညီလှုပ်ရှားမှုတို့နောက်ပြီးတော့နေတက်တက်ကြိုက်တက်ဖွဲ့ဝင်မှုတွေအားအလုံးနဲ့ကျွန်တော်တို့ကဘောဒီလက်ခံတာပေါ့အဓိကတော့အဲ့ဒါပဲလက်စားတယ
်ကနေဒါနိုင်ငံအပြင်ဥရောပတိုက်ထဲမှာမြန်မာပြည်ရှိကြတဲ့နယ်သာလန်နိုင်ငံမှာလည်းအမ်စတာဒမ်မြို့မှာNUB အစိုးရအတွက်ကိုကြိုးဆိုကြောင်းနဲ့ CRPH CDM တမားတွေအတွက်ရန်ကုန်ဝေရှားဈေးရောင်းပွဲလုပ်ခဲ့ကြောင်းမမဆန်ကပြောပါတယ
်ကျမတို့ကဒီနေ့လုပ်တဲ့ပွဲကဟိုအစိုးရအတွက်ကိုလေ NUG နော်အဲ့ဒါကိုလည်းထောက်ခံတဲ့နေရပေါ့နော်အဲ့ဒါအတွက်လည်းပါတယ်ပြီးတော့ဗမာပြည်ကပြည်သူတွေနဲ့ပြည်သူပြည်သားတွေနဲ့အတူအကုန်လုံးပြည်ပမှာရှိနေတဲ့ပြည်သူတွေကလည်းအကုန်လုံးထပ်တူရှိတယ်ပေါ့အဲ့ဒါရယ်နောက်ပြီးတော့နောက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဟာတွေပေါ့ကျမတို့ဘလို့ကူညီရမလဲပေါ့နော်ဒီနယ်သာလန်နိုင်ငံနယ်သာလန်နိုင်ငံသားတွေအနေနဲ့ပို့ပြီးတော့သတိထားဖို့လည်းရှိလာစီတယ်ပေါ့နော်ဘလို့လဲဆိုတော့ဒီဘက်ကနေလည်းကျမတို့ဒီအစိုးရတွေကိုလည်းစာတွေပို့တယ်သူတို့နဲ့ဆွေးနွေးမှုတွေကျမတို့ကဟိုအီးမေးလ်တွေပို့တယ်အဲ့ဒါကိုလည်းကျမတို့စီလည်းပြန်လာတယ်အဲ့ဒီစာတွေလည်းပေါ့ဒီနယ်သာလန်ဆိုကအနေနဲ့ဒီမြန်မာဒီမိုကရေစီကြီးတော်လိုင်းရေးမှာပို့ပြီးတော့ခြေရောက်စွာနဲ့ကူညီပေးနိုင်ဖို့ပေါ့နော်နယ်သာလန်နိုင်ငံသားတွေကနေတောင်းအပေးဦးတွေဖြစ်လာဖို့ဒီဒီမိုကရေစီပြန်လည်ရရှိဖို့ဒီအာဏာသိမ်းစစ်တပ်ရဲ့ရက်စက်မှုတွေကိုချက်ချင်းရပ်တန့်စေဖို့ပေါ့နော်ကျူးလွန်ထားတဲ့ဒီတွေကိုလည်းထိရောက်စွာနဲ့အရေးယူပေးနိုင်ဖို့နိုင်ငံတကာကနေပြီးတော့တတိယရောက်လောက်ဆောင်ပေးဖို့တောင်းဆိုရန်ဆိုတဲ့ခေါင်းစည်းနဲ့ပေါ့နော်အဲ့ဒါနဲ့လည်းဆန္ဒထုတ်ပေါ်တယ်နောက်ပြီးတော့ကျမတို့ဒီဟိုဥစားပေါ့နော်အခုကျမတို့ဈေးရောက်နေဈေးရောက်နေဆိုတာကတော့အဓိကကတော့ CRPH တွေနောက်ပြီးတော့ဒီတိုင်းရင်းသားတွေစတဲ့မှာပေါ့နော်အကုန်လုံးဒုက္ခဖြစ်နေကြတဲ့နေရာတွေမှာလေကူညီနိုင်ဖို့အတွက်ဒီအဲ့ရမူရှာတဲ့ပွဲလေးလည်းလုပ်ဖြစ်ခဲ့တယ်
။အခုလိုအနောက်နိုင်ငံတွေသာမကဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာတွေကဆက်အာဏာရှင်စနစ်ချုပ်ငြိမ်းရေးအတွက်စန့်ကျင်ဆန္ဒပြနေကြသလိုတက်ဆိုင်ရာနိုင်ငံတွေကပြည်သူတွေမြန်မာအရေးကိစ္စကိုပိုသိအောင်နှုတ်ဆော်ကြတာမျိုးလည်းရှိနေပါတယ်ခင်ဗျာ
။မြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ MUG ကိုကရင်မျိုးသားအစည်းအရုံးတက်မှ9ကကျူဆိုလိုက်ပြီးဒီအစိုးရကနေဖက်ဒရယ်တပ်ဖွဲ့စည်းမှုတွေရှိလာခဲ့ရင်ပူးပေါင်းဆောင်ရွက်သွားမယ်လို့လဲဆိုပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါမြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်လိမ့်မယ်လို့တိုင်းရင်းသားပြည်သူလူထုတွေကမျှော်လင့်အားထားနေကြတယ်လို့မြန်မာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲစတိုက်ဖြစ်နေတဲ့ KNU တပ်မှ9ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကြိုဆိုလိုက်ကြောင်းဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောသွားပါတယ
်အစိုးရဖွဲ့စည်းတာကကြိုဆိုပါတယ်ဒီတပ်မှ9နဲ့မြို့ပေါ်ရဲ့အနေနဲ့ရတော့လက်ခံနေတယ်အဲ့ဒါအခုဖွဲ့လိုက်တဲ့အစိုးရကြတော့သူတို့ရဲ့ဒီသဘောထားထုတ်ပြန်ချက်အရဆိုလို့ရှိသူတို့ကတော့အမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့မှတိုင်းရင်းသားကိုလုံးပါဝင်နဲ့ဒီဟိုသဘောလေးဒီအစိုးရတရားကိုသူတို့ကဖွဲ့စည်းမယ်နောက်ပြီးတော့မှသူတို့ဒီစစ်မှတဲ့ဒီပြည်နယ်ပေါင်းစုဖယ်ပြည်တော်စုကိုသူတို့ကနေပြီးတော့မှပေါ်ဆောင်မယ်လို့တော့သူတို့အဲ့လိုမျိုးပြောတဲ့အခါကျတော့ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေနဲ့ကိုက်ညီတဲ့သဘောရှိတာပေါ့နော
်နှစ်ပေါင်းများစွာပြည်တွင်းစစ်တံကိုခံနေရတဲ့တိုင်းရင်းသားလူထုတွေဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအတွက်မျှော်လင့်နေကြတာပါအခုအခါမှာတော့အမျိုးသားညီညွတ်ရေးအစိုးရ MUG အနေနဲ့ကရင်တိုင်းရင်းသားတွေရဲ့လိုလားချက်ကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်အားထားနေကြတယ်လို့လည်းသူကဆက်ပြောပြပါတယ
်အဲ့ဒီလိုမျိုးဒီလိုအစိုးရဖြစ်ပေါ်လာတဲ့အပေါ်မှာဟိုပြည်သူလူထုနဲ့တော့တအားသဘောလေးအယုံကြည်အားကိုးတာပေါ့နော်ဟိုတိုက်ပွဲချင်းကြရင်တော့သူတို့ဒီတိုင်းမှာမျိုးသူတို့ဒီကျတိုင်းမှန်းနေလို့ဒီလည်းဒီဟိုစစ်မှန်တဲ့ဆက်ရပြည်တော်စုကိုသူတို့ဖော်ဆောင်မယ်လို့တော့အဲ့ဒီလိုပဲယူတာပေါ့လေယူကြည့်ကြတာပေါ့နော
်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဆက်ဒရက်တက်လုပ်တဲ့အခါမှာလဲ KNU တက်မှ9ကတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လဲဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပါတယ
်အဲ့လိုလက်ခံပြီးတော့အကယ်၍ဖြစ်လာမယ်ဆိုလို့ရှိရင်တော့ပူးပေါင်းဆောင်ရွက်ဖို့ကတော့ဖြစ်မယ်အဲ့ဒါ
KNU တပ်မ9နဲ့မြန်မာစစ်ကောင်စီတပ်တွေဟာမကြာခဏတိုက်ပွဲဖြစ်ပြီးနှစ်ဖက်တင်းမာမှုတွေရှိနေတာပါမြန်မာစစ်ကောင်စီတပ်တွေဟာလည်းဖားပုံခရိုင်ထဲမှာ KNU တပ်မ9ထိန်းချုပ်ရာနယ်မြေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေရင်တွေနဲ့ဘုံကျဲတိုက်ခတ်မှုတွေရှိခဲ့တဲ့အတွက်ဒေသခံကြေးရွာသားတွေသေဆုံးတာဒဏ်ရာရတာတွေရှိခဲ့ပြီးဒေသခံတွေကအခုချိန်ထိနေရမပြောင်းနိုင်သေးပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
စကမဝင်နဲ့ဘောင်းဝင်မဝင်နဲ့မရဘူးအဲဟိုမယူးခလာပါမယ်သမိုင်းနဲ့အဲ6တောက်ကနေပြီးတော့တကုံလုံးပေါ်အောင်တော့ရိုက်သေးတယ
်စစ်ကောင်စီကလုံခြုံရေးအကြောင်းပြပြီးတော့အဲစင်းရင်စစ်ဖို့အတွက်ရက်ကွက်သူမဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေရဲ့ပုံမှန်ဆက်ခွန်အပါအဝင်ပုံမှန်6ခုကို February 13ရက်နေ့ကပြင်ဆင်ဖြည့်ဆွက်အစားထိုးခဲ့ပါတယ်။အဲ့ဒီလိုဖြည့်ဆွက်ထားတဲ့ဥပဒေတွေနဲ့အညီအစည်းအဝေးတွေကိုထိထိရရဆက်သွားမယ်လို့စစ်ကောင်စီကမတ်လ9ရက်နေ့ကတက်ပိုက်မီဒီယာတွေကနေကြေညာခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကရက်ကွက်တွေတဲ့အထိတက်ကအမှုဖွင့်ပြီးရှောင်တိန်နေသူတွေနဲ့သူတို့ဖမ်းဆီးချိန်သိမ်းလို့သူတွေကိုရှာဖွေသွားမယ်လို့ပြန်ပြောင်းတင်းတင်းကြေညာခဲ့တာပါ။ဒါကြောင့်ပဲဆန္ဒပြလူငယ်တွေနေထိုင်တဲ့နေရာတွေနဲ့အာဏာရှင်စန့်ကျင်ရေးအားကောင်းတဲ့နေရာတွေမှာအစည်းအဝေးဆက်ပြီးဖမ်းဆီးရတွေလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကကချင်ပြည်နယ်မြကြီးနားစစ်တပ်ကန္နာလန်းကိုလည်းတခြားရက်ကွက်တွေထက်အစည်းအဝေးစစ်တပ်ကိုပိုဖိအားပေးလုပ်ခဲ့ပါတယ်။အဲ့ဒီရက်ကွက်မှာနေထိုင်သူတို့က
တကားဖွင့်ခိုင်းတယ်သူတို့ကအိမ်တကားတုံတုံတုံတုံတုံနဲ့ဖွင့်ခိုင်းမှာအိမ်ထဲအခါအပေါ်အခါနေတော့အိမ်ပေါ်အခါနေတော့မဟုတ်ဘူးဒါပေမဲ့အောက်ဆက်ကတော့စစ်သားတွေပေါ့နော်15ရောက်အယောက်20ဝန်းကျင်မရှိနဲ့15ရောက်တော့အနည်းဆုံးရှိမယ်အကုန်ဝင်ကြည့်သွားတာအကုန်အဲတော့ဟိုတော်တော့ဆိုဒီစတာဘက်မှာဒီဒီဘိတ်မှာဆန္ဒပြတဲ့လူငယ်တွေကိုခေါ်ပြီးမှအိတ်ခိုင်းတဲ့အိမ်တချို့တွေရှိလေအဲတော့သူတို့တင်းကြားမှလာဖြစ်တယ်လို့ကျွန်တော်တယောက်ရဲ့အမြင်ပါဟုတ်ကဲ့ကျွန်တော်တို့ဘက်မှာတော့ဖန်သွားတာတော့မရှိဘူးဒါပေမဲ့ဟိုတကားမဖွင့်ပေးတဲ့အိမ်ကရောတကားဖြတ်တဲ့အိမ်တော့ရှိရဲ့
အစည်းအဝေးတိုင်ခြင်းဆိုတဲ့ကိစ္စဟာလူအခွင့်ရေးချိုးဖောက်ခံနေရတဲ့ပြည်သူတွေကြားမှာထပ်ဆင့်ပြိနှိပ်ခံနေရတဲ့ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့အစည်းအဝေးမတိုင်ဖို့တိုက်တွန်းမှုတွေပြုလုပ်နေရလည်းရှိပါတယ်ပြည်သူတွေကလည်းလူအခွင့်ရေးချိုးဖောက်ခံရတဲ့အပြင်ငွေကြေးထားပေးဆောင်ရတဲ့အကျွတ်အဲ့ဒီပုံမှန်ကိုမကြိုက်နှစ်သက်ကြပါဘူး။ NLD အစိုးရလက်ချက်မှာတော့အစည်းအဝေးတိုင်ရရဲ့ရက်ကြေးဥပဒေရဲ့ပုံမှန်ဆက်ခွန်ဟာအချိန်မကျော်မှာအိမ်ငယ်ဝင်စစ်နိုင်အောင်အခွင့်အရေးပေးသလိုဖြစ်နေပြီးလူအခွင့်အရေးကိုဖောက်ဖျက်ရကြရဲဆိုပြီးတော့2016ခုနှစ်ကဖျက်သိမ်းခဲ့ရပါ။2019ခုနှစ်မှာလည်းရက်ကြေးဥပဒေကိုချမှတ်ပြင်ဆင်ခဲ့ပြီးပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်တွေပိုရအောင်လုပ်ခဲ့ပါတယ်။ February 1ရက်နေ့တက်အာနာသိမ်းပြီးနောက်မှာတော့အဲ့ဒီတွေကပုံမှန်တချို့ကိုပြန်အသက်သွင်းခဲ့ရပါရကြေးဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွတ်တော်ရှိနေတယောက်နဲ့ဒုအထံကစကားပြောပြခဲ့ပါတယ
် JDD အစီအစဉ်ထက်ထက်သာလို့ရှိရင်ပို့ပြီးတော့ဒီ2012ကနေပြီးတော့2016 2019မှာပြဋ္ဌာန်းခဲ့တဲ့အပိုင်းတွေကပို့ပြီးတော့ပို့ပြီးတော့လွတ်လပ်မှုပို့ပြီးတော့ပေးထားတယ်ပြောမလို့ဟိုပုံကိုယ်ရေးကုလသမဂ္ဂနေပို့ပြီးတော့ပေးထားတယ်ဘာလို့လဲဆိုလို့ရှိရင်ဥပမာဗျာအဲဇင်းကြီးကနေ့တိုင်းတိုင်ကြမလို့တော့ဘူးသူကတလားလားနဲ့ချီပြီးနေတဲ့ဒီလိုမှဟိုအကြောင်းကြားရတော့မယ်ဆိုတော့ပုံစံမျိုးနဲ့သူကကြောင်းလေးထားပြီးတယ်ပေါ့နော်ဖြည့်လျှော်ထားပြီးတယ်ပေါ့နော
်အာနာသိန်းတက်ကရကြေးဥပဒေကိုပြင်ဆင်ရမှာအုတ်ချုပ်ရင်မှုတွေကိုစစ်ကောင်စီကဓာတ်ရိုက်ခန့်ထားလို့ရတယ်ဆိုတာနဲ့ပုံမှန်တချို့ကိုကျူးလွန်ရင်ငွေဒဏ်တပေါင်းဒါမှမဟုတ်ထောင်ဒဏ်9ရက်ချမှတ်နိုင်တယ်ဆိုတဲ့အချက်တွေဖြည့်ဆက်ခဲ့ပါတယ်ဆဲမှုရိုင်မှုလို့နေရာကိုတော့အရှင်တာဝန်ထမ်းဆောင်ခဲ့တဲ့သူတွေပြန်လုံနေရာရှိတယ်လို့တချို့ကတော့ရက်ကွက်တွင်နေသူတချို့ကိုနေရာပေးထားပါတယ်ရက်ကွက်တစ်ခုကခေါင်းဆောင်ကတော့ရက်ကွက်တွင်ကိုစစ်ဘက်ကဓာတ်ရိုက်အုပ်ချုပ်တာထက်ရက်ကွက်သားချင်းအကအကွယ်ပေးနိုင်အောင်ဒီနေရာကိုလက်ခံရတာဖြစ်တယ်လို့ဆိုပါတယ်အစည်းအဝေးတိုင်ကြားရတာဟာတကောင်စည်းင်းနဲ့အခြေချနေထိုင်သူတွေအတွက်မသိတာပဲမဲ့အခြေခံလူတန်းစားတွေရွှေ့ပြောင်းအလုပ်သမားတွေနဲ့ကျူးကျော်နေထိုင်သူတွေအတွက်ကတော့ဝန်ချုပ်ဝန်ပိုဖြစ်ပြီးတော့ဓာတ်ရိုက်တရမှုတွေရှိနေပါတယ်။ရန်ကုန်မှာလာအလုပ်လုပ်တဲ့ရွှေ့ပြောင်းနေထိုင်သူတချို့ကလည်းအစည်းအဝေးမတိုင်ချင်တာကြောင့်ဇာကြီးကိုပြန်လည်နေထိုင်သူတွေလည်းရှိလာပါတယ်။စစ်အုပ်ချုပ်ရေးအောက်ရောက်နေတဲ့ကျူးကျော်ရက်ကွက်ကဦးတောင်းတင်ကတော့
မတိုင်ချင်တော့ဒါတနည်းဒီမို့ကတော့ကျွန်တော်ကြည့်ရတာတော့သူကဘယ်လိုလဲဆိုတော့ဥပမာတကူဒီကျွန်တော်ပြောကြတယ်သူကမအားရမျိုးကိုခုနေတာမျိုးဒါမျိုးကတော့လောက်ခိုင်းမှာလောက်ခိုင်းလို့ရှိရင်သူကအဲလူတယောက်ကိုတရားနှောင်းသူတို့သတ်မှတ်မယ်လို့သူတို့ပါသက်တည်းမြည်တာလူတယောက်တရားနှောင်းဆိုကမှကျွန်တော်ညီမကြီးပဲဟိုကဘုံလုံးတောင်းရင်မှဆို15လောက်ရှိအမှမင်းက1500လောက်1500လောက်ကျွန်တော်မပေးဘဲမရတော့ဆိုတော့ဒီညမှာအမှလူကတန်းတ
ဒီနေ့မှာဦးသားနဲ့ဦးချီချီဒီကဲလူရတာလုံသားလေးကိုနှုတ်မပုံပါနဲ့စစ်အုပ်စုပြင်ဆင်ထားတဲ့ရကြေးဥပဒေမှာတော့ရခင်ပဲကြွကြရဲ့ပုံမှန်30ဒုံကိုပြန်လဲပြချန်ထားပါတယ်ဒီပုံမှန်အရရကြေးအုပ်ချုပ်ရေးမှုဟာအဲ့စင်ရဲ့အတွက်ငွေကြေးတစ်စုံတရာတောင်းခံလို့မရပါဘူးလူထုတဲမှာတော့အဲ့စင်ရဲ့တန်ခိုင်းတဲ့အပေါ်ကြောက်ပြန့်ပုံနှစ်မျိုး
ချို့ကရွှေကွက်ရုံရှိလူတန်းရှိကြည့်တဲ့ဝင်တန်းစီနေချင်းတချို့ကလုံးဝမကြိုင်ဘူးလို့ညင်းဆန်ကြပါတယ်ရှင်ကုံမျိုးကစန္ဒပြလှောက်ရှားမှုတွေကြောင့်မကြာခဏစစ်ဆေးခံနေရတဲ့ရွက်ကွက်တစ်ခုနေပြည်သူတို့ကအရှင်ကြီးကတော့အတို့ကမတရားအာဏာသိမ်းတာတွေတို့ကတပုံအစိုးရအမှတ်ဆိုတက်ခိတာတွေတို့ကိုဆော့ဆော့ခြင်းနှိမ့်ခဲ့တယ်ကအမိအာဏာဦးတင်ပြန်ဖိစံချဆိုတော့တန်ကြအောင်လို့ဘာမှလုပ်
င်းမယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒုတန်တန်လှည့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြန်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒီမနက်ညမှာဆရာနာသိမှုချက်တန်ရေး CDM အာနာဖီဆန်ရေးလှူရှောင်းမှုနဲ့အတူလက်နက်ကင်တော်လိုင်းရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်း CRBH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးနဲ့ကျန်းမာရေးတည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောခဲ့ပါတယ် CRBH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တာပါလဲဒီနီလန်းကရောဖြစ်တင်ပါသလားဖြစ်နိုင်သလားဆိုတာတွေနဲ့ပတ်သက်ပြီးမြမအရေးလိလာသူဒေါက်တာတင်မောင်တန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါရခင်ဗျာ
စစ်ကောင်းဆောင်နေရဲ့သဘောထားနဲ့သူတို့အမြင်ပေါ့နော်အဓိကတော့ဒီသူတို့ CNN နဲ့နောက် Al Jazeera ကိုကိုစားပြုပြီးတွားတဲ့ဒီသတင်းဌာနကိုဟိုတွေ့ဆုံမေးမြန်းခံပေါ့နော်သူတို့အဲ့ဒီခါပေးတဲ့အချိန်တုန်းကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကသူကပြောတာကဒီ1988-1962တုန်းကသူတို့ဒီစစ်တပ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေရှိတယ်။အဲ့တော့သူတို့မြင်တဲ့ပုံကလည်းဒီ CRPH ဆိုတာသူတို့အမြင်က online အစိုးရပဲဖြစ်တယ်။ဟိုတရားမဝင်ဘူး။အဲ့တော့ဒီလိုအနေထားမှာသူတို့အရင်ကဒီစစ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေအရာလဲဒီလိုအဖွဲ့အစည်းမျိုးတွေဒီလိုလှုပ်ရှားမှုတွေဆိုရင်သူတို့ကောင်းကောင်းဂိုင်တွယ်နိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့တုံ့ပြန်ပြောဆိုတာမျိုးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့ရဲ့ဒီစိတ်သဘောထားပေါ့နော်အခုလက်ရှိ CRPH ပေါ်မြင်နေတဲ့အမြင်အခုလူလူလှုပ်ရှားမှုပေါ့သူတို့မြင်နေတဲ့အမြင်တွေကဒီအခုလက်ရှိအနေအထားမှာရောတကယ်ပဲသူတို့ဂိုင်တွယ်နိုင်တယ်လို့ဆရာမြင်လားရှင်စစ်တပ်ကတကယ်ပဲအခြေအနေတွေကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့မြင်လားရှင
်စစ်ရေးသဘောအရသူကထိန်းချုပ်ထားနိုင်တယ်သဘောမျိုးဒါပေမဲ့အုပ်ချုပ်မှုသဘောအရဆိုရင်မဟုတ်နော်အောင်ရုံမှုလို့ဘောရသူအောင်ချုပ်လို့မရတော့နော်အဲ့တော့ပြည်သူတို့ကိုစိုးစိုးကပြောသလိုပဲစစ်ရေးတစ်ခုတောင်းကတစ်ခုကလွဲပြီးရင်ကျန်တာလေးအကုန်လုံးကသူရှုံးတယ်အဖလာရတက်ကတက်မတော့ရှုံးနေသွားပြီနော်အဲ့ဒီရှုံးနေခြင်းနဲ့အတူပြည်သူတို့ကြီးတရားလုံးနဲ့နားလေအရင်လောက်ခဲ့ကြတဲ့တပ်မတော်ခေါင်းဆောင်တွေလည်းနားတယ်အခုခေါင်းဆောင်တွေလည်းနားတယ်လူမှုရေးဘဝစီးပွားရေးဘဝအခုလုံးနားပါတယ်ဒါကိုဘယ်လိုရပ်မလဲဆိုတာအရေးကြီးဆုံးအချက်ပါပဲအဲ့တော့ဗိုလ်မှူးချုပ်ဆောင်မင်းထွန်းကတော့သူဒီတပ်မတော်ပြောရေးဆိုခွင့်ရှိတယ်ပြောခိုင်းတဲ့အတိုင်းသူကပြောရမှာပါပဲပြောရေးဆိုခွင့်ရှိသူတယောက်နေနေကတော့အဲ့ဒီတော့သူကအသေးထိုင်ပြီးတော့ပေါ့နော်တင်းနဲ့ပြောင်းသွားပင်ခုထိုင်ပြီးတော့နော်သူကပြောရမှာပဲ
တကယ်တမ်းတော့ဒီစစ်ကောင်စီကသူတို့ဒီနိုင်ငံတကာမှာလော်ဘီလုပ်ဖို့ဆိုပြီးတော့သူတို့ငှားထားတဲ့အကျိုးဆောင်အစ္စရေးလူမျိုး di Canada ni ni dah bano, eri tu guh terus mahal sura, eri luye ejam pece ya terus CNN tu bano di ni ni deka terus thana terus pay copy lo, oh terus deka atan ni dia ang terus logia le bano, tapi deka ni jaro terus CNN guh ku terus pay copy lo piala ide logia ka, deka ni terus kitchen terus le pim lau bano, deka ni sedek ni mana ni mah pelaut di pini ni deh sura, ni ni deka pobiyo กุ้งกุ้งก็ว่าตีตัวเดิมอยู่เพื่อตัวเราแล้วดีนะก็มาว่าดีลูกมีนายเงินก็ตัวเย่ดีลอบบี้บ่เนาะจู่ๆเนี่ยจะไปเจออย่างนายเงินก็มาตัวเวสเซลลูกผู้สูงเลยดีลูกซีเซนี่บ่เลยอะไรวะตัวประกาศลูกมีสามเวลานายจีชิเลยใช่ไหมดูรู้ว่าเนาะเออเออเยาว์อาชีพเนาะอะไรลูกยาวจู่ๆเนี่ยมีเดียเนี่ยเปลี่ยนไปตัวมาบ่เนาะแต่ว่าแม่ อาจจะได้สิมาขังแม่มุมาเราเยี่ยจีนเช็ดเช็ดสิเนาะแต่เราทำมันที่ยากกว่าจะทำอะไรกูเนาะแต่เราทำเราสุดแล้วไปสิ่งละทำมันที่ยากพี่นี่ทำพี่เต้ได้แล้วทำอะไรกูมารู้กูเล่นขังกูก็ว่าสิ่งละพี่ดูดูสิ่งละฉันเจนี่เนี่ยดูยังไงมารู้กูทักกันเนี่ยดูได้เนี่ยเลยได้มาเป็นเรื่องเลยเนาะ ไอ้ท็อปคะแนนดูแล้วมาเส้นยานี้ตลอดปาร์ตี้ปาร์ไม่บอกเลยอู้เรื่องตู้ปาร์ตี้ปาร์ไม่บอกเลยเนาะทำไมแม่ช่วยชีวิตเลยเนาะแต่แกอภิชาติบาลเลยเราเพื่อนชีวิตด้วยจนเราเทนเนี่ยเพื่อนปีชีชาเลยกางเกงเดินสีเป็นรูปที่มาตั้งแต่นั้นตู้เราเจ้าแม่มาตั้งใจรูปที่เนาะไอ้ที่เราเพื่อนบินมาจีบเนี่ย
อามันดิอันนี้ยิ่งไม่ใช่แม่เนี่ยอามันดิอาโกรวยเลี้ยงชาวบุอันนี้ติดโควิดเนาะจนเราเนาะปงเจ็บปังเจ็บเชียงเราผู้ช่วยซาเจดีโกโนมามองยังได้บ่โอเคส่วนโอเคเออดีสุดแต่เทม่าเดี๋ยวเสียรู้สูรุ่นเลยได้ด้วยเจ้าชีวาเลยดีสุดแต่เนี่ยยาตาสั่งยี่บ่เนาะยังอุดมสิ่งสุยาเลทัดดูบ่เนาะเออดียาตาสายมีมันยังมาพยองเลยรีสับเชลากะจะเชยมาดีสุดแต่เนี่ยยาเป็นสั่งยี่รู้มาเสียรู้กูไรเลยตุเดตนาเลยลูกเขยจ่ายข้าจารอเนี่ยมา
ထပ်ပေါ်လာနိုင်တဲ့အနေအထားမျိုးရောဟိုမျောလင်းချက်ပေါ့နော်ဆရာလို့အဲ့ဒါဘယ်လိုရှိလဲရှင
်အဲထပ်ပေါ်မလားမထပ်ပေါ်မလားဆိုတာကတော့နည်းနည်းလေးပြောဖို့ဖြစ်တယ်ဒီနေ့တော့တိကျတဲ့ကျွန်တော်တို့သတင်းချက်လက်တွေလည်းကျွန်တော်တို့မရအောင်ပေါ့နော်အဲလက်ဆက်ခုနှစ်မေလစပြီးရဲ့ဘုံမီးမေအောင်လိုင်းကထိပ်ပိုင်းကောင်းဆောင်ပြီးအကြောင်းလေးတွေကိုစပြီးလုပ်ခဲ့တယ်နောက်ဆုံးဇန်နဝါရီလအလယ်လောက်မှာပင်ကြီးတော်တိုင်းမှုကိုပါလဲပြခဲ့တယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးကသူကချုပ်ထိမှုအတွက်ပြင်ဆင်လာခဲ့ပြီပေါ့ဒါပေမဲ့အဲ့လိုလုပ်ခဲ့တဲ့ကတော့သူကဒီလောက်ထိနော်တုံ့ပြန်မှုပြည်တွင်းပြည်ပတုံ့ပြန်မှုပါကြီးမားမယ်လို့သူကမပြောသေးခဲ့ကျွန်တော်ထင်တယ်အလားတူပဲခြားသောတပ်မတော်ကောင်းဆောင်လေးကလည်းကြော်လင့်ခဲ့ပုံမရဘူးအဲ့ဒီတော့နော်လုံးရမှာကောက်ကွက်ကြတဲ့လူတွေတချို့ရှိတဲ့လက္ခဏာတွေပြပေမဲ့ရေပူရအဖြစ်အမိန်ကိုနားခံပြီးဆောင်ရွက်ခဲ့ကြဒါပေမဲ့အခုကျွန်တော်တို့ကြုံနေရတဲ့လက်တွေ့ဖြစ်နေတာကပျော်နေတာနေတခြားစီဖြစ်သွားတယ်တပ်ပတော်မျောနေတာနေတခြားစီဖြစ်သွားပို့ပြီးဆိုးတဲ့ပို့ပြီးကြောက်ထဲကျနိုင်တဲ့လမ်းကြောင်းကြီးကိုကျွန်တော်တို့သွားနေတယ်နော်တပ်ပတော်လေးလေးနဲ့စဉ်းစားဖို့လိုတယ်အဖွဲ့တပ်ပတော်ဖွဲ့စည်းအနေနဲ့လေးလေးနဲ့စဉ်းစားဖို့လိုတယ်အရင်တော့ခေါင်းဆောင်တွေလည်းစဉ်းစားဖို့ပြီးဘာလို့လဲနော်ဒီမှာကျွန်တော်တို့ဒါပြည်ကြဲဒုတိယဝန်ကြီးပြီးတော့ဝန်ကြီးဖြစ်ပြီးတော့လုပ်ခဲ့တဲ့ဒါဥယျာထုတ်ဆိုလို့ရှိရင်အဲသူ့ရဲ့ Facebook မှာကျွန်တော်တင်တာဒီတိချောက်ခဲ့တဲ့စနစ်တွေနဲ့တိချောက်ခဲ့တဲ့အကုန်ပြုံးတော့နှစ်ညောစရာပြုံးတော့ခေါင်းဒါဒါကခုနအဖွဲ့အကူအခိုင်ဆိုတဲ့ဒီမိုကရေစီအရေးကိုသွားတဲ့အဖွဲ့ကိစ္စတွေတော်တော်များများလုပ်ပြီးအကူအတွက်တော့ဉာဏ်ဉာဏ်ဖြစ်စဉ်ကြီးတစ်ခုလုံးကိုတိဆောက်ပြီးကူးဖို့အတွက်ကျင်းစီတယ်။ဒါတွေကိုလို့ပြပြသွားခဲ့ပြီးဖြစ်တဲ့အတွက်ကြောင့်တတ်မတော်ကအလေးနဲ့စဉ်းစားသင့်တယ်။နော်။အလေးနဲ့ပြန်တဲ့သုံးသပ်သင့်တယ်။အချိန်မဆွဲဖို့လိုအပ်တယ်။မဟုတ်လို့ရှိရင်နော်ကျွန်တော်တို့ဒီခုဒုက္ခရေးတော့ကျွန်တော်တို့ကောင်စီကနေတတိပေးတယ်လို့ပဲမြန်မာနိုင်ငံကစီးရီးယားလို့ပြောသွားမယ်။ဂျော့ချ်ယူဆိုတာစင်ကာပူ ကျွန်မနိုင်ငံဟာလစ်ဂျက်စီရီယာလို့ဖြစ်သွားမလားဆိုပြီးအစိုးရကြီးကသူဆိုရင်ကြီးစွာနဲ့နော်တွေ့ရခေါ်ပြောဝဲတခုမှာပြောခဲ့တာဟုတ်တယ်ကျွန်တော်တို့တွေ့ရတယ်ဒါတွေကအလေးနဲ့စဉ်းစားဖို့လိုပါတယ်နော်မဖြစ်သင့်ပါဘူးမြန်မာပြည်ကလူတိုင်းတတ်မတော်ဟောတိုင်းရင်းသားတွေကိုကြည်သူလူလူကြီးတရားတော်ကိုအခုလုံးနားကြမ်းမဲ့ ကျတော့ငွေနဲ့ဝင်နေတဲ့အတွက်ကြောင့်မို့တတ်မတော်ခေါင်းဆောင်နေစဉ်းစားဖို့လိုအပ်တယ်နော်ပြည်စုံဆွေးနွေးစကဝိုင်းကိုအပြန်လုံးဖွင့်ဖို့လိုအပ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂကပြည်ဘူးချုပ်ရဲ့အထူးကိုယ်စားလှယ်နော်ခရစ်စတီးချိန်နာဘူးတကာကနော်ကျွန်တော်ဘူဂနာကသူကဘန်ကောက်မှာထိုင်ဆောင်နေတဲ့အချင်းမျိုးဖြစ်နေတယ်နော်ဆိုတော့ ဒါဒီကိုလုံးကိုဖိမလို့အဲ့လိုဖိနေခါမှာလည်းစီယာပေးရှာတောင်းဆိုထားတယ်ဒါတော့ဒေါအောင်ဆန်းစုကြည်နဲ့နော်ဒေါဦးမြင့်ဒေါက်တာဇော်မြင့်မောင်အန်အန်ဒီခေါင်းဆောင်နေအပါအဝင်ဖန်စီထင်းကြီးနားလည်လွတ်ပြီးမြန်မာပြည်သူပါဟုတ်ကဲ့အဲ့တော့အခုဒီလူမှုလှုပ်ရှားမှုနယ်ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့အခုဒီဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းပြီးကတည်းကပေါ့နော်လူမှု ဒီကဒီဆရာနာတိန်းနာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုသူတို့ပုံစံမျိုးမျိုးနဲ့စားခဲ့တဲ့စီဒီအမ်လို့အမေအာနာဖီဆန်ရေးဒီလှုပ်ရှားမှုကနေပြီးတော့နော်အခုဆိုရင်ဒီတတိုင်းတပြည်လုံးတကယ်လူပင်လေကြီးလိုပဲထွက်ပြီးတော့သူတို့ဆန္ဒပြခဲ့ကြတယ်ဒါကိုရဲဆက်ဆက်ဖြုတ်ခွဲတယ်ဖြုတ်ခွဲနေပေမဲ့လည်းလူမှုလှုပ်ရှားမှုတွေအဲ့လိုအဆက်မပြတ်သွားအောင်မျိုးအတီးတီးမှာဖော်ဆောင်နေတယ ဒီရတီချက်ကိုဆရာဘယ်လိုမြင်လဲရှင်အာကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဥညွတ်တယ်လို့ကျွန်တော်ပြောရမှာပဲเนาะအလေးနဲ့ဒီလိုတိုက်ပွဲဝင်နေတာဒီလိုစိတ်ဓာတ်ပြင်းများစွာပြောနေတဲ့သူတွေအားလုံးကြာဆုံးသွားတဲ့လူတွေအားလုံးကျွန်တော်ဥညွတ်ပါတယ်เนาะဒါเนาะအဲ့ဒါလေးစားကြတဲ့ခေါင်းတွေเนาะဒီလူငယ်တွေသူတစ်ဖြစ်လူငယ်တွေเนาะသူတို့ရအနာဂတ်မတို့အနာဂတ်ကိုတော့အကျင့်မခံနိုင် က်ဆက်ချက်ဖိနှိပ်မှုကြီးလာတော့မယ်ဆိုတော့မြင်နေရတယ်အခုလောက်သွားတဲ့လောက်ရတယ်အကုန်လုံးပါเนาะဂျဟိုင်းမှာဖြစ်ခဲ့တယ်နောက်နိုင်ငံတွေကဆွဆွဲထားကြတဲ့လူမျိုးတုံးသတ်ဖြတ်မှုဆိုတဲ့အခြေခံအရာပြီးရင်တိုင်းရင်းသားစစ်နယ်မြေမှာကြမ်းထမ်းခဲ့တဲ့ဟာเนาะချေးရွာတွေကိုလေးညာနဲ့ဘုံကျဲကျစ်တာဒီအနာကတော့ဖိနှိပ်မှုရက်တက်မှုအပေါင်းတော်ဘူးသောက်ပြီးလာတော့မယ်ဆိုတာကြီးကိုမြင်နေရတာခုခံနေတာအဲ့မှာအရေးကြီးတယ်နော်ဒါပေမဲ့စစ်ရေးသဘောအရတော့ဟုတ်တယ်နော်သူတို့တိုင်းရင်မှာတိုင်းတယ်ဒါပေမဲ့သူတို့နိုင်တယ်ဆန္ဒပြလှုပ်ရှားနေကြတယ်ပြည်သူလူထုဒီတရားလုံးနိုင်တယ်နိုင်ငံရေးရနော်နိုင်အုပ်ချုပ်ရေးရနိုင်တယ်နော်အနာဂတ်ကိုထူထောင်မှုရယုံကြည်မှုရတယ်နိုင်တယ်တမတော်ယုံကြည်မှုလုံးဝဆင်းကြအဲ့ဒီခေါ်တော့လိမ့်လာနေလဲကွာတမတော်ပေါ်မှာယုံကြည်မှုကဆင်းကြနေအခုပြန်ပြီးလာပြီးတော့ဖိတ်ပြီးတော့ခေါ်လာပေါ်ကြီးကိုဖိတ်ဖို့ကောင်းတယ် CNN နဲ့မကောက်ဘူးတမတော်ကြီးကနော်ဒီအဖွဲ့ကြီးကိုတူတူစစ်တမ်းလေးလုပ်ပေးပါဗျာဆိုဖိတ်ကြည့်ဖို့တော့ကောင်းတော့ဘလောက်ထိတမတော်ပေါ်မှာယုံကြည်မှုထိုးကြနေတယ်လဲဆိုတမတော်သားတယောက်ရဲ့ဂုံသိက္ခာဘဝဆိုတာဒူးသက်ပြီးတော့အောင်းနိုင်တာမဟုတ်ဘူးပြည်သူလူထုကြီးကယုံကြည်တာမတို့ဘဝကိုကာကွယ်ပေးနေတယ်လို့ယုံယုံကြည်ကြည်နဲ့ချီးမြှောက်တာကအဲ့ဒါတမတော်သားတွေရဲ့ဘဝအဲ့ဒါတခုလို့ပြုတ်ပြုတ်ပြုံးသွားတယ်ဘဝအတိတ်တွေကပြောရရင်တမတော်သားတယောက်ရဲ့ဘဝလုံးဝအတိတ်တွေမရှိတော့ရသွေးသားတယောက်ရဲ့ဘဝဖြစ်တာတမတော်ဒါကကြဆုံးမှုဖြစ်တယ်နော်တစ်ဖက်မှာဟုတ်တယ်ကျွန်တော်တို့ဆုံးရှုံးတာလည်းအများကြီးရှိတယ်ဖန်ခါတာလည်းအများကြီးရှိအမှုပညာရှင်တွေ905နဲ့အမျိုးမျိုးဒုက္ခပြီးသူ့လိုသူတို့ရဲ့ယုံကြည်မှုနော်သူတို့လုံရပြည်သူလူထုကသူတို့ကိုယုံကြည်မှုတမတော်သားတွေပေါ်မှာချစ်ခင်တာနဲ့ခုနအမှုပညာရှင်တွေပေါ်မှာချစ်ခင်တာတိုင်းရှင်ကြီးလိုက်ဘာမှမဆိုင်လို့နော်ယုံကြည်အားထားမှု ဒါဒီအားလုံးကျွန်တော်တို့လှုပ်ရှားကြတဲ့အတူတူတာနိုင်တယ်ဒါပေမဲ့အာနာဆိုတဲ့ကိစ္စတစ်ခုမှာတော့ကျွန်တော်တို့မရနော်ဒါလေးတစ်ခုပဲကျန်တော့အာနာဆိုတဲ့ကိစ္စလေးတစ်ခုပဲကျန်တော့ဒီဟာတစ်ခုရတယ်ဒါပေမဲ့ဒီလိုသွားလို့တော့မဖြစ်ဘူးနော်ကျွန်တော်တို့ပြန်ပြီးတော့စောစောကတည်းကမြင်ကြတဲ့အားလုံးသဘောတူပြီဒီမိုကရေစီဖက်ဒရယ်ဒါမှမဟုတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးကိုညီညွတ်ချက်နော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြောတယ်မျိုးသားညီညွတ်ရေးအစိုးရထူထောင်ပြီးတော့ဘယ်လိုသွားမလဲဆိုတော့သွားနိုင်မှာဒူတိုင်းဒူတိုင်းအောင်နိုင်တဲ့ဘဝကိုကျွန်တော်တို့ရတယ်လို့လည်းအဲ့ဒီကြမှာအောင်နိုင်အခုချိန်မှာတော့ပြည်သူလူထုကြီးတရားလုံးကယုံကြည်မှုကင်းမဲ့နေတဲ့တော့ဒီကောင်လေးနဲ့စကားပြောရင်ကိုမရဘူးလို့ထင်နေတယ်ထင်ကြတဲ့လူတွေအများကြီးရှိတယ်ဒါပေမဲ့နော်ကျွန်တော်တို့ရံဖြစ်နေကြတာတဲ့တင်တ်တင်နဲ့ပြည်နေကြတာလည်းစာရင်းစကားဝိုင်းကအလုံးတက်ကောင်းတယ်လို့နော်ကျွန်တော်ထင်တယ်အဲ့ဒါကတော့ဖြစ်တဲ့ကဖြစ်နိုင်တာလို့ပဲကျွန်တော်ထင်ပါတယ
်ဒါကတော့မြမအရေးလေးလာတုံတက်နေသူဒေါက်တာတင်မောင်သန်းပဲဖြစ်ပါရဲ့ရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြတဲ့အတွက်ဆရာတင်မောင်သန်းကိုကျေးဇူးအများကြီးတင်ပါရဲ့ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါကပ်ပေးတက်ပေးကြော်ပေးတိုင်ကြပါစေ
VOE မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါဖေဖော်ဝါရီလတရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကနေတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေကိုအခုချိန်ထိဆက်လက်လှုပ်ဆောင်နေကြပါဧပြီလ18ရက်မြန်မာနှစ်ဆန်းကျင်းကြီးကမုံကုတ်မြို့မှာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ်ဒဏ်ရသူတယောက်အသက်အန္တရာယ်ကနေလွတ်အောင်ပြေးဖို့ကြိုးစားနေချိန်မှာပဲအဖမ်းခံရတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။မိုးကုတ်ဆန္ဒပြပွဲအတွင်းတေဆုံးသူတအူးရဲ့မနေ့ရှိပြီး၅ဦးရဲ့မနေ့ဒဏ်ရာရခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်တေဆုံးသူရာနဲ့ချီရှိနေတဲ့ကြားကပဲရန်ကုန်မန္တလေးလိုမြို့ကြီးတွေအပါအဝင်ပြည်နယ်နဲ့တိုင်းတွေကမြို့ရွာအတော်များများမှာနှစ်ဆန်းတည်းအနှစ်တည်းဆူတောင်းပွဲတွေနဲ့တူပြည်သူတွေဆက်ပြီးဆန္ဒပြနေကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကမြန်မာနှစ်ဆန်းတည်နေမှာမြန်မာနိုင်ငံအချင်းတောင်အသီးသီးကနေပြန်ပြီးလွှတ်ပေးလိုက်တဲ့အချင်းသား2,300ကျော်ထဲမှာစစ်တပ်အာဏာသိမ်းပြီးချိန်နောက်ပိုင်းအဖမ်းဆီးခံရသူတွေပါဝင်လာမတွေ့ရဘူးလို့ AAPP နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းတဲ့ချိန်ကစပြီး April 18ရက်နေ့အထိအဖမ်းခံရသူစုစုပေါင်း 3,152 ယောက်ရှိနေတာဖြစ်ပြီးအခုလွှတ်ပေးလိုက်တဲ့အချင်းသား 13,409 ယောက်ကစစ်တပ်ကအာဏာမသိမ်းခင်ကအချင်းချနေသူတွေဖြစ်ကြောင်း AAPP ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုလွှတ်ပေးလိုက်တဲ့အထက်မှာစုံစမ်းသိရှိရသလောက်အာဏာမသိမ်းခင်ကလည်းကပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့နိုင်ငံရေးအချင်းသား9ဦးပါဝင်ပြီးသူတို့ကတော့အင်းစင်အချင်းတောင်နဲ့အိုးဘိုအချင်းတောင်တွေမှာထောင်ဒဏ်ကျခံနေရတဲ့တောင်တို့မျိုးဆက်တန်ကျအဖွဲ့ဝင်၃ဦးနဲ့ဖြစ်ကြံရက်စီနေကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ချုပ်ဘကတာကျောင်းသား၆ဦးလို့ဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာလူငယ်တွေဆက်ရထက်ထက်တန်တန်ပြောဆိုနေကြတဲ့ Federal Army ကပြည်တော်စုတမတော်ကိုစနစ်တကျဖွဲ့စည်းနိုင်ဖို့ဆိုရင်အချိန်နည်းငယ်ယူရနိုင်အောင်မယ်လို့ CRPH ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထင်လွင်အောင်ကစနေနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေနဲ့ဦးထန်လင်းအောင်တို့အွန်လိုင်းကနေတဆင့်ပြုလုပ်တဲ့အစည်းအဝေးပွဲမှာဦးထန်လင်းအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အခုအစိုးရလည်းဖြစ်လာပြီဆိုတဲ့အခါကျတော့အစိုးရရဲ့အင်ကာရတစ်ခုဖြစ်တဲ့တမတော်ဖွဲ့စည်းဖို့ဆိုတဲ့ဟာမျိုးပါလာတာပေါ့။အဲ့တော့အဲ့ဒီဟာကိုဖွဲ့စည်းပြီးတော့ကာကွယ်တော်ဖို့ရှိပါတယ်။တမတော်ဆိုတာမဖွဲ့စည်းခင်မှာလောလောဆယ်မှာတော့ကျွန်တော်က PDF ဆိုတဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတာကိုအဲတုံးချပြီးတော့ကျွန်တော်တို့ကအဲ့ဒီကာကွယ်ရေးအဖွဲ့ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့တုံ့ပြန်တွန်းလှန်
ကာကွယ်သွားဖို့ရှိပါတယ်ဗျတနင်္ဂနွေကျော်ကြတဲ့အွန်လိုင်းဆွေးနွေးပွဲမှာအန်ယူဂျီအနေနဲ့ရှစ်ဆက်ပြီးလှုပ်ဆောင်သွားမယ်လုပ်ငန်းတွေမှာဘယ်လိုစိန်ခေါ်မှုတွေရှိမလဲဒီပတ်ရောက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုအကူအညီတွေပေးနိုင်လဲဆိုတာတွေကိုပါမေးမြန်းဆွေးနွေးခဲ့ကြပါတယ်တနင်္ဂနွေနေ့မနေ့ကတနင်္ဂနွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းအစီအစဉ်တွေကိုပြောင်
This program